မြန်မာတရုတ်နှစ်နိုင်ငံထိစပ်နေရဲ့ရှမ်းနဲ့ကချင်ပြည်နယ်နယ်စပ်တွေမှာတရုတ်ဘက်ကခြံစည်းရိုးကာနေတဲ့ကိစ္စကိုနှစ်နိုင်ငံဒေသခံတောင်းရှိသူတွေဆွေးနွေးနေတဲ့အကြောင်းတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထပ်ပါ။ပြီးခဲ့တဲ့နိုဝင်ဘာလကစလို့မြန်မာနဲ့ထိစပ်နေတဲ့နေရာတွေမှာတရုတ်ဘက်ကခြံစည်းရိုးအခိုင်အမာကာယံနေရာတွေရှိပြီးတချို့နေရာတွေမှာနယ်စပ်အမှတ်အသားကြောက်တိုင်တွေကိုကျော်ပြီးကာယံနေရာတွေရှိလို့မြန်မာအုပ်ချုပ်ရေးဘက်ကကန့်ကွက်တဲ့ကိစ္စတွေဖြစ်ပေါ်နေပါတယ်။ဒါကိုကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာဦးစီးဖွဲ့ရီနဲ့တရုတ်လင်ချန်းခရိုင်ဒုမျိုးတော်ဝန်အဆင့်အရာရှိတွေဒီကနေ့ဒီဇင်ဘာ22ရက်ချင်းရွှေဟော်မြို့မှာတွေ့ဆုံပြီးတရုတ်ဘက်ကခြံစည်းရိုးကာရဲ့ကိစ္စအခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။ဒီနေ့ဆွေးနွေးပွဲကိစ္စကိုကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရဒေတာလောက်ကင်မြို့နယ်အုတ်ချုပ်ရေးမှူးဦးငွေတူကအခုလိုပြောပါတယ်
။ဒီကစားမြင်းခေါ်တာပေါ့ဗျာ။အဲ့ဒီဟာတော်တော်ရဲ့ဆန္ဒနာမျိုးကိုဆန်ယူလာကြတယ်ဆိုတော့ကျွန်တော်တို့ဆန်ဒီတာအတွင်းဆောင်တယ်ကျွန်တော်ကြားပါတယ်။နောက်ကအဲ့လိုမျိုးဆန်ယူကြမယ်ဆိုလို့ရှိရင်ဒီဘက်ကိုအပြစ်ပေးဖို့တော့ကျွန်တော်တို့ဒီကိုရှင်းနေကြပါတယ်ဒီတာဥပ္ပိဖွဲ့ရမယ်။ကျွန်တော်လည်းမြင်ကြည့်တယ်ဘာဖြစ်လို့ကျွန်တော်အဲ့လိုကာနေရတာလဲဆိုတော့တရားမဝင်ဆုံးမှုမရှိအောင်လုပ်ကြတာပါ။တို့ဒီကိုဗစ် -19 ကကျန်းမာရေးပတ်သက်သွားတဲ့အချိန်မှာတော့ဒါတွေပြန်ထုတ်ပြန်မယ်လို့ပြောပါတယ်။
တရုတ်နဲ့ထိစပ်နေတဲ့ရှမ်းနဲ့ကချင်ပြည်နယ်နယ်စပ်တစ်လျှောက်မှာလည်းအလားတူအခြေအနေတွေဖြစ်ပေါ်နေပြီးကချင်ပြည်နယ်အစိုးရအဖွဲ့ညွှန်ကြားမှုဦးမျိုးချစ်ကတော့ဒါကိုမြို့နယ်အဆင့်ကန့်ကွက်ထားကြောင်းနိုင်ငံခြားရေးပြည်အောင်စုဝန်ကြီးဌာနကလည်းတင်ပြထားကြောင်း VOA ကိုပြောပါဗျာ။တ
ို့တို့ကတရားမဝင်ကားနေရလို့ကျွန်တော်ပြောချင်တယ်။နယ်စပ်မှာတရုတ်ဘက်ကတလို့လုပ်တယ်တလို့လုပ်တယ်ကျွန်တော်တို့အသက်ဆိုင်ရာဆက်ဌာနတင်ပြတယ်။နိုင်ငံခြားရေးဝန်ကြီးဌာန Official ဖြစ်တယ်လေ။ကျွန်တော်ကကျွန်တော်ဒီမှာလုပ်တဲ့ကိန်းနဲ့ဟာကိုပတ်သန်းတော်ဝင်6ခိုင်းနေတော့ဘယ်လိုလိုလုပ်နေပါလဲ။အော်ဒီဘက်ကလည်းဆယ်လျောက်မျိုးနဲ့အဲကောက်ဝဲထားတာရှိပါတယ်။ဒါနဲ့ပတ်သက်ပြီးတော့တော့ဒီလိုဆောင်ရွက်ထားမှုပေးနိုင်မယ်။ပြင်ပြရပါတယ်။ဒါလို့လည်းအထက်ဌာနတင်တယ်လေ။အထက်ဌာနကတို့က G2G ဆက်လုပ်တာပေါ့
။နေဆက်ချန်စီယိုတခြားမှာလည်းနေကြားဆောင်ရဲကင်းတွေကိုတစ်ခုနဲ့တစ်ခုမြင်နိုင်လောက်တဲ့အကွာအဝေးမှာထားသလိုမောင်းသူမဲ့လေရင်တွေနဲ့လည်းတရုတ်ဘက်ကအချိန်ပြည့်စောင့်ကြည့်နေကြောင်းနှစ်နိုင်ငံနေဆက်ရွှေလီမြစ်တခြားအခြေအနေကိုမူဆယ်မြို့ကကိုတောင်ခန်းကပြောပြပါတယ
်။ဒီလိုနဲ့တော့ရှိသေးတယ်ဘယ်လိုမှဝင်လို့မရအောင်အနောက်ဘက်ကလည်းတက်လိုက်တဲ့ကျွေးပါအဲ့လိုမျိုးတက်ပြန်ထားရတယ်။ဆန်စီယိုကနှစ်ထက်ပဲပထမတစ်ထက်ကကြတော့တန်ဇန်နီးယားကအရင်ကြီးလေ။အဲ့အရင်ကြီးပြီးရင်ဒီအောက်မှာကျတော့တန်ဖူးစီခြထားတာ။ဥပမာဖီဒရာနဲ့ထောင်လို့ခုံးဆင်းလို့မရအောင်ဒီဘက်ခုံးဆင်းတာအဲ့အောက်ကလည်းတန်ဖူးစီနဲ့ကြီးမှာပဲ။တန်ဖူးစီကလည်းတစ်ခုမဟုတ်ဘူးတုံးကြီးခြထားအဲ့လိုမျိုးရှိတယ်။ဒီလေပရိုဂူရိုက်တာဒီမက်ကိုသုတ်ဆင်းတယ်အဲ့လိုစောင့်ဖို့အောင်ရိုက်တာလေအဲ့လိုနှစ်တာလေထောင်ထဲမှာလည်းအဲ့လိုမျိုးလို့
နှစ်နိုင်ငံထိစပ်နေတဲ့နယ်စပ်အရှိကီလိုမီတာ 2000 ကျော်မှာ659ကီလိုမီတာလောက်ခြံစည်းရိုးကာပြီးသွားပြီလို့သတင်းတွေထွက်ပေါ်နေရလဲရှိပါတယ်။အမြင့်ကဆယ်ပေကျော်ပြီးတောင်ပိုင်းမဟာဒရိုင်းလိုလူပြောများလာတဲ့တန်ဆူကျိုးတွေနဲ့အခိုင်အမာခြံစည်းရိုးကာရမှုကမြန်မာဘက်အကြံကိုဗစ်အတည်ပြုလူနာ3000ကျော်သိဆုံးသူ 2000 ကျော်လာတဲ့အခြေအနေမှာလူမှောင်ခိုးဝင်တော်ကိုတားဆီးဖို့ယာယီပိတ်တာလို့ယူနန်တောင်ရှိသူတွေကပြောနေပါတယ်။တရုတ်ဘက်ကတော့ခြံစည်းရိုးကာလို့မရတဲ့ကြောက်ကမ်းမလို့နေရာမျိုးတွေကလွဲလို့ကြံတဲ့လူဝင်ထွက်လုံလို့ရတဲ့နေရာတိုင်းမှာခြံစည်းရိုးတွေကာနေရပါကာလာရှိအငင်းပွားနေတဲ့နယ်နိမိတ်ကိစ္စတွေပြည်လဲဖို့မြန်မာတရုတ်နယ်စပ်ဒေသများစီမံခန့်ခွဲရေးနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူညီမှုစာချုပ်1999ကိုလက်မှတ်ရေးထိုးထားပေမဲ့အငင်းပွားမှုတွေကဒီနေ့အထိရှိနေတုန်းဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေတင်ပြပို့ထားတာပါ